ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားမြို့ကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာစားနပ်ရိက္ခာထောက်ပံ့မှုတွေကိုထပ်မံလျှော့ချလိုက်တဲ့အတွက်ဒုက္ခသည်တွေအငတ်မေးကြုံနေတယ်လို့ဒီကုလသမဂ္ဂကပြောလိုက်ပါတယ်။ UNHCR ကုလသမဂ္ဂဒုက္ခသည်များအေဂျင်စီမှငွေကြေးမလုံလောက်တဲ့အတွက်ရိက္ခာထောက်ပံ့မှုတွေကို၃လအတွင်းဒုတိယအကြိမ်လျှော့ချခဲ့ရတယ်လို့ကုလသမဂ္ဂတွေးမှုချုပ်ရဲ့ပြောခွင့်ရစတီဗင်ဒူဂျာရစ်ကဗုဒ္ဓဟူးနေ့တုန်းကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။
The cuts came just weeks after thousands of refugees lost their temporary homes because of Cyclone Mocha and a major fire, as you'll recall.
ဒီနှစ်ကောင်တီစားရိတ်ခါထောက်ပံ့နိုင်ဖို့အတွက်ကမ္ဘာစားနပ်ရိတ်ခါအစီအစဉ်အနေနဲ့ခက်ခဲတဲ့ရွေးချယ်မှုကိုပြုလုပ်ခဲ့ရတာဖြစ်တယ်လို့ပြောကြားသွားတာပါ။ဒုက္ခသည်စခန်းတွေမှာရှိနေသူတယောက်အတွက်တစ်လစာဒေါ်လာ12ဒေါ်လာကနေ30ဒေါ်လာအထိမတ်လမှလျှော့ချခဲ့ရပြီးတော့ဇွန်လရဲမှာတော့8ဒေါ်လာအထိထပ်မံလျှော့ချခဲ့ရတဲ့အတွက်ဒီနေ့ကို28ပြားနှုန်းဖြစ်သွားတယ်လို့ကုလသမဂ္ဂတွေးရမှုချုပ်ရဲ့ပြောခွင့်ရကသတင်းစာရှင်းလင်းပွဲမှာရှင်းပြသွားပါတယ်။ထောက်တောင်းချီတဲ့ဒုက္ခသည်တွေမုခမုန်တိုင်းထံကိုခံထားရခြင်းမှာအခုလိုအထောက်ပံ့တွေလျှော့ချခဲ့တာဖြစ်ကြောင်းနဲ့ဒုက္ခသည်စခန်းတွေမှာဒုက္ခသည်တွေငတ်မွတ်နေကြတယ်လို့ UNHCR တာဝန်ရှိသူတွေကသူ့ကိုပြောပြတယ်လို့လည်းပြောကြားသွားပါတယ်။လူသားချင်းစာနာထောက်ထားတဲ့အကူအညီပေးအဖွဲ့အစည်းတွေအနေနဲ့အလွန်မင်းလိုတဲ့အကူအညီတွေကိုသာပေးနိုင်ပြီးတော့အခြေခံလိုအပ်ချက်တွေကိုမဖြည့်ဆည်းနိုင်တာပုံများလာတယ်လို့ UNHCR ကပြောတဲ့အကြောင်းကိုလည်းကုလသမဂ္ဂပြောခွင့်ရကသတင်းထောက်တွေကိုပြောကြားသွားပါတယ်ရှင်။